နိုင်ငံပြည်နယ်ကျင်းနောက်ခုနှစ်ခုကကျင်းသား8000လောက်ကိုဒီကနေ့မှနိုင်ငံတော်သမားကလုံခြုံချမ်းသာခွင့်ပေးလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့မြန်မာနဲ့စံတီအနေကအကျဉ်းသား9000ကျော်ကိုသမားလုံခြုံခွင့်ပေးခဲ့ပြီးတဲ့နောက်ဒီဧပြီလအတွင်းမှာပဲဒုတိယအကြိမ်မြောက်လုံခြုံချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်။အခုတစ်ခေါက်မှလည်းနိုင်ငံရေးကျင်းသားလက်မြောက်သူဦးရီအနေနဲ့ကျင်းသာပါပါတယ်။အပြည့်စုံကိုတော့အခုကောင်းဆန်ဟင်းကပြောပြထားပါတယ်ခင်ဗျာ။
ဒီနောက်အတွင်းနိုင်ငံတော်တမန်တော်ရဲ့ဒုတိယအကြိမ်လုံခြုံရေးအတွက်ထုတ်ပြန်ခဲ့တာမှာတိုင်းနိုင်ငံရဲ့ခုနှစ်ကူကအကျဉ်းသား6000ကျော်ကိုလုံခြုံရေးပေးလိုက်တာပါအခုတစ်ခါလုံခြုံရေးအတွက်ပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်တမန်တော်ရုံးကကြိုးရေးသခင်ရှိလို့ဦးစောတေကအခုလိုပြောပါတယ
်အခုဒီနေ့ကျန်လို့တော့ကျွန်တော်တို့ချက်ချင်းကြီးနဲ့ဖရားပြည်နယ်ပြည်ရင်ပြည်နယ်စကိုင်းတိုင်းနောက်ကုန်းတိုင်းဒိုင်းဒေသကြီးပဲခူးတိုင်းမကွေးတိုင်းကြီးနယ်တိုင်းခုနှစ်ကူကအခွဲ့ရောအဲ့ဒီအခွဲ့ကိုကျန်စီပြီးတော့6000ကျော်လေးရရှိဒီနေ့ကျတော့နောက်တစ်ဆုပ်လည်းကျွန်တော်တို့အောက်ပိုင်းမှာရှိတဲ့ရင်းထောင်တွေနဲ့အချင်းကြနေတဲ့ဟိုအခွဲ့ကျန်တော့ဖို့ဟိုကျွန်တော်တို့ကျန်လို့တာအဓိကအဖြစ်ပေါ့နော်ဟိုမြို့ဆိုတာပုံမှန်ဆန်ကလောဝဲလောဝဲအဲတိုင်ဆောင်မှုနောက်တစ်ခုကမြို့ဆိုတာ30ရဲ့မြို့ပုံမှန်6ဒါနဲ့ပတ်သက်လို့ဟိုကျန်ကြကြနေတဲ့သူတွေအဲ့ဒါကြီးဥပပေးပြီးလုပ်ပါတယ်နောက်အခုကျွန်တော်တို့ပြန်ပြီးလုပ်နေတဲ့ချို့ဟိုကြည့်ဖို့ဖွဲ့ဖို့တိုင်းသားလေးနိုင်ငံဖွဲ့ပြီးကျွန်တော်တို့သမရနဲ့တာဝန်ရရှိတယ်။အရင်အရင်တော်တွေမှာကြာခံနေတဲ့သူတို့တပ်ဖွဲ့ဝင်တွေကျန်လို့ပြေဖို့တင်ကြတာအခွင့်အရေးပေါ်ရှိတယ်။အဲဒီအခွင့်အရေးလည်းကျွန်တော်တို့ကျန်လို့ဖို့ရှိတယ်။နောက်ဟိုတချို့နိုင်ငံရေးနဲ့ပတ်သက်တဲ့ဟာတွေကိုပြောတာရှိတယ်။အဲဒီလည်းကျွန်တော်တို့ကျန်လို့ဖို့ရှိပါတယ
်။ပြီးခဲ့တဲ့မြန်မာ20ရက်နေ့ကလည်းအကျဉ်းသား9000ကျော်ကိုသမရကလူငင်းချက်လာပြေးပေးရတာကြောင့်ဒီကြိမ်ဟာဧပြီလအတွင်းဒုတိယကြိမ်ပဲဖြစ်ပါလေ။မကြာခင်မှာတတိယအကြိမ်လုံငင်းချက်လာကွင်းတပ်ပင်းကိုရှိတယ်လို့လည်းဥဇော်တိကပြောပါတယ်။တမတရဲ့လုံငင်းချက်လာကွင်းကုစလုံးမှာမူရစေးနဲ့ထောင်ချခင်တရားသူတွေအများစုပါဝင်လာဖြစ်ပါတယ်။နှစ်ဆက်တည်းနေ့ကလုံငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား2ဦးသာပါဝင်ပြီးဒီနေ့လုံငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား3ဦးပါဝင်ပါတယ်။ဒီ3ဦးထဲမှာပြီးခဲ့တဲ့ဒီဇင်ဘာလကကချင်ပြည်နယ်အတွင်းဒုက္ခသည်အရေးဦးဆောင်ဆန္ဒပြခဲ့ကြတဲ့ကိုလွန်ဆောင်နဲ့ကိုစောတဲတို့2ဦးလည်းပါဝင်ပါတယ်။တမတရဲ့လုံငင်းချက်လာကွင်းနဲ့တလအတွင်းအကျဉ်းသားစပေါင်းခွဲကျော်လူငယ်ခွင့်ရတဲ့အထဲမှာနိုင်ငံရေးအကျဉ်းသားကတော့စေကနဲ့တော့ပါဝင်မှုကိုရှိတယ်ပေါ့နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဝေဖန်နေကြတာပါတတိယအကျဉ်းလူငယ်ချင်းမကွေထဲမှာတော့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးလွတ်မြောက်လာဖို့မျှော်လင့်နေလို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရည်အတင်း ABB ကကိုအောင်မြတ်ကအခုလိုပြောပါတယ
်ဟိုအခုကတိုင်းပြည်နယ်ခုနှစ်ခုမှဖြစ်တာလေဟိုတတိယရခေါ်ကြလို့ရှိရင်တော့ကျန်နေတဲ့တိုင်းပြည်နယ်ကဟိုဒုတိယကိုလည်းပြောမယ်အဲပြီးခဲ့တာကတော့ဒီဟိုတောင်ဟာအတိုင်းတိုင်းနဲ့ငယ်အဖွဲ့ကြီးသူကတောင်ဟာရဲ့အဲအတင်းလာနေရှိတယ်ပြီးခဲ့တော့နိုင်ငံရေးရထဲထားတဲ့လူတွေရှိတယ်ဒီလူတွေကိုလည်းအခုဟိုစီးတက်နေတယ်ပေါ့နော်စီးတက်နေတယ်ဒီလူတွေကိုလည်းလွတ်ပြေးမယ်ဆိုတော့တတိယအချိန်မှာတော့နိုင်ငံရေးတရားတွေအကုန်လုံးပါလာဖို့ကျွန်တော်တို့လည်းပြောနေတယ်အကုန်လုံးကိုလည်းဆင်းရဲမရှိပေးပါလို့လည်းပြောနေတယ်နိုင်ငံရေးတရားတွေကကျွန်တော်တို့ဒီဒီတိုင်းမျိုးကိုပြည်သူလူထုကိုခပ်ပေးတဲ့သူတွေမဟုတ်ဘူး။တိုင်းပြည်ပြည်ကောင်းလေးမှာကိုယ်တော်ကြီးချက်ကိုတုံးလုံးလောက်ကန်ရင်းနဲ့ဟိုအနာမိုင်ဖွဲ့စည်းနေတဲ့အပြင်သဘောကျမှုတူတဲ့ကောင်တတိယဆင်းရဲကြရသူတွေဖြစ်နေ။ဒါကြောင့်မို့ဒီလူတွေကိုအများဆုံးလွတ်ပေးနိုင်တယ်လို့လည်းနောက်တစ်ချိန်မှာအားလုံးကိုဆင်းရဲမှုပါလာလိမ့်မယ်လို့ပြောနေတယ်။သူပြောပါလေနောက်ဆုံးလို့လား
။မြန်မာနိုင်ငံမှာအချင်းတောင်နဲ့အချင်းသားဖြတ်တတ်မှုမရှိဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေရှိနေတယ်လို့အချင်းတောင်တွင်ချက်တဲမှုတွေကိုဖြေရှင်းမှုအတွက်အချင်းတော်တွင်ပြည်ပြောင်းလဲမှုတွေလှုပ်သွားဖို့တိုက်တွန်းပြောဆိုမှုတွေလည်းရှိနေတာပါမြန်မာနိုင်ငံအချင်းအိုးစီးဌာနဒုတိယကျင်းကြားရေးမှူးဦးမင်းထွန်းဆိုကတော့နောက်ထပ်အချင်းတော်တစ်ခုနဲ့အချုပ်တစ်ခုတိုးချဲ့ဆောက်ရဖို့ရှိနေကြောင်းပြောပါတယ
်ဟိုအဲ့ဒါမှာဆောက်နေတာမကွေးထောင်နဲ့တထုံထောင်ဆောက်နေတာပဲနောက်တစ်ခုကတော့ဖားကန်အချုပ်ထောင်ဆောက်နေသေးပါဗျာအဲ့ဒါဟာကိုပြောတာပါဗျာ
ဒီကနေ့ရပိုင်းကအချင်းတော်တချို့ကအချင်းသားတွေအနေနဲ့လူငင်းချက်မှခွေးထဲမှာပါတဲ့အပေါ်စုပူစနက်တွေရှိခဲ့တာပါတတိယအချင်းလူငင်းချက်မှခွေးပြိမဲ့ထဲမှာတော့အချင်းတက်ခင်နေရတဲ့တဲသားလက်နက်ကင်တွေလည်းလှုပ်တဲ့လှုပ်တဲ့သူတွေလှုပ်ပြိမဲ့လို့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောပါလေခင်ဗျာ